ဟုတ်ပါရှင်ပါခင်ဗျာအခုကျွန်တော်တို့သတင်းတွေထဲမှာနေ့စဉ်နဲ့အမျှဆိုသလိုပဲဆက်တိုက်ကြားနေကြတာကတော့ဒီမြန်မာနိုင်ငံမှာအခုနှစ်အတွင်းကျင်းပပြုလုပ်မယ်ဆိုတဲ့ရွေးကောက်ပွဲကိစ္စပဲဖြစ်ပါတယ်ဒီရွေးကောက်ပွဲဟာမတရားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံထားတဲ့အတွက်နောက်ပြီးတော့မတရားတဲ့စည်းကမ်းတွေထုတ်ထားတဲ့အတွက်ကြောင့်မို့လို့ဒီရွေးကောက်ပွဲကိုသပိတ်မှောက်ဖို့မဲမပေးပဲနေကြဖို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ပြောထားပါတယ်ရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေကြတဲ့နိုင်ငံရေးပါတီအဖွဲ့စည်းတွေကလည်းပဲဒီတိုင်းကြည့်နေလို့တော့သပိတ်မှောက်ရုံနဲ့တော့ဒီစစ်အာဏာရှင်စနစ်ကပြုတ်သွားမှာမဟုတ်ဘူးရွေးကောက်ပွဲကိုဝင်ပြီးတော့တကယ်လို့များအနိုင်ရလာလို့လွတ်တော်တွေကိုရောက်သွားရင်တော့မကောင်းတာတွေမသိတာတွေကိုနည်းနည်းချင်းပြုတ်ပြင်ပြီးတော့ဒီမိုကရေစီအစ်စ်အမှန်ပေါ်ပေါက်လာအောင်လုပ်မယ်လို့ကြွေးကြော်နေကြပါတယ်အဲ့တော့ဒီလက်ရှိအခြေအနေတွေကိုခြေခံပြီးတော့ကျွန်တော်တို့ဒီနေ့စကားဝိုင်းမှာဆွေးနွေးသွားကြမှာဖြစ်ပါတယ်အခုစကားဝိုင်းမှာပါဝင်မလို့ဖိတ်ကြားထားတဲ့ပုံကိုယ်တွေကတော့ NLD ပါတီလွတ်မြောက်နေမြေကအတွင်မှုဖြစ်သူဦးမြင့်စိုးဘာမတူတွေအွန်လိုင်းသတင်းစာကအယ်ဒီတာဦးမြင့်လှိုင်းနောက်ပြီးမြမအရေးလေးလာသူတွေဖြစ်ကြတဲ့ဒေါက်တာမင်းစောဦးနဲ့ဦးဝင်းမင်းတို့ဖြစ်ကြပါဗျ။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့အခြေအနေတွေပေါ်ဘယ်လိုသုံးသပ်မိလဲဆိုတာကိုကျွန်တော်ဦးမြင့်စိုးကိုဥစွာပထမစပြီးတော့မေးချင်ပါတယ်ခင်ဗျ။တကယ်လို့ဒီရွေးကောက်ပွဲဟလာလှုပ်ဖြစ်တဲ့လှုပ်ဖြစ်သည်ဖြစ်စေ NLD ပါတီရဲ့ရှေ့ချီလမ်းတွေကဘယ်လိုများရှိနိုင်မလဲဆိုတာနင်တော့ဥစွာပထမပြောပြပါလားဗျ။
ဟုတ်ကဲ့ဆရာကျွန်တော်မြင်ဆိုးပါခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ပြီးခဲ့တဲ့လေကလေးကိုကပါတီဆက်ပြီးတော့မှတ်ဖို့မတင်ဘူးဆိုရယ်ဆုံးဖြတ်ချက်ချတယ်အဲဒါကြောင့်မလို့ကျွန်တော်တို့ကဒီလာမယ့်2030ရွေးကောက်ပွဲကိုကျွန်တော်တို့ကလက်မခံဘူးဆိုတဲ့ဟာကိုကျွန်တော်တို့ဒီပြည်သူလူထုကိုကျွန်တော်တို့ရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်ပါတယ်အဲဒီပုံမှာပဲဟိုတခြားလူတွေကတော့ခုနကဘောင်ကြီးပြောလို့ပဲဒီလာမယ့်ရွေးကောက်ပွဲဟာတစုံတရာမဲ့ရလိမ့်မလားအခွင့်အလမ်းများနည်းနည်းပပရလိမ့်မလားဆိုတော့မျိုးလင်းချက်မျိုးနဲ့တို့ဒီပေါ်မှာချင်းကတ်တာမျိုးကြီးလည်းရှိပါတယ်။သို့တော်လည်းကျွန်တော်တို့ကပြည်သူလူထုကိုရောမှတ်ပုံတင်ထားတယ်ရွေးကောက်ပွဲဝင်မယ်ဆိုတော့နိုင်ငံရေးပါတီများကိုရောကျွန်တော်တို့ကရှင်းရှင်းလင်းလင်းပြောချင်တာကအဓိက2008ဖွဲ့စည်းပုံအခြေခံဥပဒေဟာလာမယ့်ပမာနိုင်ငံရဲ့အနာဂတ်ကိုဘယ်လိုမှပြုပြင်ကြောင်းလဲလို့ရနိုင်မှာမဟုတ်ဘူး။စစ်အာဏာရှင်တွေကဆက်ပြီးတော့အုပ်ချုပ်နိုင်မဲ့ဖွဲ့စည်းပုံအခြေခံဥပဒေသာဖြစ်တယ်။ဒါကြောင့်မလို့အခုအချိန်မှာကျွန်တော်တို့ရပလောက်ဝင်ထားအနိုင်ရတဲ့လူတွေကဒီအခြေခံဥပဒေကိုပြင်နိုင်မယ်လို့စဉ်းစားတဲ့ခါကစိတ်ကူးရင်တက်တက်ပဲဖြစ်တယ်လို့ကျွန်တော်တို့ကမြို့သားတွေကိုဖွဲ့ချုပ်နေနေယုံကြည်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီလာမယ့်ရွေးကောက်ပွဲကိုလက်မခံဘဲမော့ဖို့ဒီရွေးကောက်ပွဲမှာပြည်သူလူထုတွေပူးပေါင်းပါဝင်ဆောင်ရွက်ခြင်းမလုပ်ဖို့ NLD ကပြင်းပြင်းထန်ထန်တိုက်တွန်းခြင်းပဲဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲကိုခုနပြောသလိုသပိတ်မှောက်မယ်နောက်ပြီးတော့ပြည်သူတွေအနေနဲ့မဲမဲပေးပေးနေကြဖို့ဆိုတဲ့ကိစ္စမှာဒီအစိုးရဝန်ထမ်းပိုင်းကဒီပြီးခဲ့တဲ့အခြေခံဖွဲ့စည်းပုံဥပဒေသူတို့အတီးပြုံးတော့လို့ပဲအစိုးရဝန်ထမ်းတွေကိုအကြကန့်ပြီးတော့နော်ကြိုတင်ပြီးသူတို့ကစီယုံပြီးတော့အတင်းအဓမ္မမဲပေးခိုင်းမယ်ဆိုရင်ဘယ်နဲ့လုံမလဲလို့ပြောတာလည်းလူတွေလည်းပဲရှိပါတယ်ခင်ဗျဒါတော့ဒီအခုဖြစ်နေတဲ့အခြေအနေပေါ်မှာဘယ်လိုသုံးသပ်မိတယ်ဆိုတာဘာမတူတဲ့ editor ဦးမြင့်ဆိုင်ကိုလည်းကျွန်တော်မေးချင်ပါတယ်မီဒီယာသမားတယောက်အနေနဲ့ဘယ်လိုများမြင်ပါလဲခင်ဗျ။အ
ဲခုဒီနှစ်အခြေအနေပေါ့နော်2030ရွေးကောက်ပွဲကတော့ဒီမြန်မာအစိုးရအနေနဲ့သူရဲ့ဒီစက်ခိုင်ဖွံ့ဖြိုးရေးပါတီကိုမနိုင်နိုင်အောင်မရရအောင်လုပ်မဲ့သဘောမျိုးတော့ကျွန်တော်တို့မြင်နေရပါတယ်ခင်ဗျ။ဒီတော့ဒီပါတီတွေပဲဘလို့ပြန်ပြန်ဒါတန့်ဖို့ကတော့ဗန်နီးနဲ့နိုင်အောင်ကြိုးစားမယ်ဆိုတာမျိုးကျွန်တော်တို့တွေ့နေရပါတယ်။ဒီတော့ဒီရွေးကောက်ပွဲကိုကျွန်တော်တို့တရားမျှတယ်ဟိုပြောဖို့ဆိုတော့တော့တော်တော်ခက်ပါလိမ့်မယ်ခင်ဗျာ။ဒါပြည်ရင်းခြေနေဆိုလို့ရှိရင်လည်းဟလာဒီကျွန်တော်ဒီ platform ဟိုပေါ့နော်အဖွဲ့ဝင်တွေရအောင်ဟလာမတမာတဲ့နည်းနဲ့စီယုံနေရပါလေတွေ့ပါတယ်။အဲဒါခြေထဲမှာပဲကျွန်တော်ဒီစစ်အုပ်စုအနေနဲ့သူတို့မှာအခက်အခဲတွေအများကြီးရှိတယ်လို့လည်းကျွန်တော်တို့ကြားပါတယ်။ဒီတော့ဟိုဒလောစေပေါ့နော်ဒီအချမ်းချင်းစမတ်ချက်တွေကဒီရုပ်ပုံက2030ထဲမှာဖြစ်မှာဖြစ်ပါမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေတယ်လို့သိရပါတယ်ခင်ဗျာ
။ဟုတ်ကဲ့အဒီကျန်းခိုင်ဖွံ့ဖြိုးရေးပါတီကနေပြီးတော့သူတို့အမျိုးစုံစီယုံရေးတွေလုပ်နေတာကျွန်တော်တို့လည်းသတင်းတွေမကြမကြပဲကြားပါတယ်နော်ဟိုကိစ္စလုပ်ပေးမယ်ဒီကိစ္စလုပ်ပေးမယ်နော်ဟိုမဲလုံးလေးတွေပေးပြီးတော့စီယုံရေးအတင်းလုပ်နေတယ်ဆိုတာလည်းကြားပါတယ်အဲ့တော့တခြားနိုင်ငံရေးပါတီတွေကိုဘာမှအခွင့်အရေးမပေးသေးဘဲနဲ့သူတို့ကအကလို့ရှေ့ကနေပြီးတော့ကြိုတင်ပြီးတော့လုပ်နေတာဒါကတော့မတရားမှုတစ်ခုပဲပေါ့အဲ့တော့ဒီတရားတယ်မတရားဘူးဆိုတဲ့ကိစ္စမှာဘယ်လိုဖြစ်လာနိုင်သေးလဲဆိုတာတွေကိုကျွန်တော်ဆက်ပြီးတော့ဆွေးနွေးကြပါတယ်အဲ့တော့ကိုမင်းစောဦးကဘယ်လိုမြင်လဲခင်ဗျဟ
ုတ်ကဲ့ဒီရွေးကောက်ပွဲမှာဒီချက်ဖို့နိုင်မှုဆိုတဲ့ဟာကအဓိက၃ချက်ရှိတယ်ပေါ့လေတစ်ချက်က constitution ကို attitude ရဲ့ပုံစံမျိုးနဲ့မဲကိုလုံးဝလိန်လို့ရှိရင်တော့ဘယ်သူပဲမဲထဲထဲမထဲထဲချက်ဖို့ကနိုင်သွားမှာလဲ။နောက်တစ်ချက်ကငါအဖကဒီလိုမဲကိုတော့မလိန်ဘူး။မဲကိုအရှိအရှိတိုင်းဒီအတွက်ပဲဆိုလို့ရှိရင်လူတို့ကဘလောက်ဒီရွေးကောက်ပွဲမှာဝင်ပြီးမဲထဲလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ဘယ်သူမဲလဲဆိုတာဖြစ်လာမယ်။အဲ့တော့ ကျန်းဖို့ကိုမထောက်ခံတဲ့လူတွေကတော့ဘယ်နည်းနဲ့မဆိုသူတို့ကမဲယုံသွားပြီးမဲထင်မှာဖြစ်။အဲ့တော့ကျန်းဖို့ကိုမထောက်ခံမဲနဲ့တခြားအရပ်သားနိုင်ငံရေးပါတီတွေကိုမဲထဲတဲ့လူများများကမဲယုံမှုမတော်ဘူးဆိုလို့ရှိရင်ကျန်းဖို့ကအလုံးနေတဲ့နိုင်ငံမှာဖြစ်။နောက်တတိယတစ်ချက်ကဟိုကျန်းဖို့နိုင်နေတဲ့တခြားကပေါ့ဗျာ။နောက်တတိယတစ်ချက်ကဒီအရပ်သားပါတီတွေကနေပြီးတော့မဲဆန္ဒနဲ့အများစုမှာသူတို့
ပါတယ်ရလူလာနိုင်မလားဆိုတဲ့ဟာကိုအဆုံးဖြတ်ပြီးသွားမယ်လို့ထင်ပါတယ်ဟုတ်ကဲ့အခုကျွန်တော်တို့စွန့်နေကြရတဲ့ပုံမှာပဲပေါ့လေဟိုဥမျက်စိုးအနေနဲ့ရောဘယ်လိုများပြန်ပြီးတော့ဟိုတုံ့ပြန်လို့ရမယ်ခင်ဗျအဲကျန်ဖို့အနေနဲ့ကတော့သူတို့ကပြင်ဆင်ထားရတဲ့ရှိပါတယ်အဲဒီပေါ်မှာဒီလူလူမဲဆန္နာဒီလူလူဆန္နာခံယူဝယ်ပြုဆန္နာခံယူလက်ထောက်ချက်ပေးပြီးပေါ့လေဒီလူဆန္နာခံယ ကျွန်တော်ပြောနေခြင်းကမြို့သားတွေကိုဒီဖွဲ့ကြည့်ကပြောနေခြင်းကလာမယ့်ရွေးကောက်ပွဲမှာအဲကျန်းဖွင့်နေရာတချို့နေရာတွေမှာနိုင်နေတယ်တချို့နေရာတွေမှာတချို့သောလူတွေကရာကောင်းရနိုင်တယ်အဲဘုံမတစုံပြချုပ်ကောင်းဖြစ်နေပါတယ်ဒါကြောင့်ကျွန်တော်ပြောနေခြင်းကမြို့သားတွေကိုဒီဖွဲ့ကြည့်ကပြောနေခြင်းကလာမယ့်ရွေးကောက်ပွဲပဲဖြစ်ဖြစ်ရွေးကောက်ပွဲမှာတိုင်နေမယ့်ဖြစ်ဖြစ်ရွေးကောက်ပွဲပြ Api itu tarik sedih. Jadi lulu amnya tu anak tangsi pergi bongcikan ubi. Lama kamu sura hago. Jangan orang jadi lulu ni tu jadi apa yang jangan orang jual sama cepat. Di anak tangsi pergi bongcikan ubi dia. Si anak sih tuan mugu tuaku. Cepat beri lulu tarik. Tercium lulu tu. Tapi lulu tapi ocheh yang lulu tarik dua jam lulu. Jangan lulu. Jangan lulu amnya ha. Anak tangsi pergi bongcikan ubi dia cepat. Tapi aku juga ni pada lulu jual amnya soalnya tu orang biasa tarik lagi tu.
ลูกๆเชิงชอบดาวเวสเป้ฟังเสียงแจ้งพงษ์ในยุคของยุคไหนตัวเล็กจันรู้กับยุคของเป็นมาแต่งเงี้ยมาเล็กจันรู้ระดับเป็นพ่อไหมยุคของเป็นปีเล็กเชิงมาเล็กจันรู้ในท้องเสียงที่ผมอยากได้ยินเนี่ยจันรู้ในเชื่อมาว่าไงครับ
โอเคแล้วดีเอ็นดีปาร์ตี้ก็กูเข้ามาที่ยุคของเป็นมาแต่งเงี้ยมาเล็กจันรู้ระดับเป็นพ่อไหมยุคของเป็นปีเล็กเชิงมาเล็กจันรู้ในท้องเสียงที่ผมอยากได้ยินเนี่ยจันรู้ในเชื่อมาว่าไงครับ
โอเคแล้วดีเอ็น Nega, the NLD party who through Swinney's Wemma, Prison Swinney, or you saw Yanam Lag, whom you saw in Ella or Belumian Lakna.
Okay, Prison Swinney Chilla Busara, Chini Yai Mudibari, a big arrow in Avari. The Gelu Generua in Avu Generua Piapa Name Sue, Ari in Aha, Lung Loke in Achilla Name Sue, Napaha, Prison Swinney is a wire wine bogu, Yogu Yola Machibari. General D. A. O. General Tongo, Sister Kuma, General Pojoni, the Pidulunan, Letter General Piagre, Tongo, Kuze, Yugo, Puebu, Pojo Nine, New York, Pojo Nine, Wim Tian Jin, Amenya Jin, the Benhe, the Tundia, General A. O. General Piapa, and Yetabar. Now, Father, Pison Sunu, Saboy Wango, Jump on Suecola, Nanga, Piam Yuha, Nanga, Piam Yumule Lure, Pirimale, Piam Yumule Lubare. So, I go, Nenele, Amaja Shine, Tomo, Lungo, the PR, Tanga, Yok, Bibu, so you know, Napa, the boy wine, listen to me, the boy wine was shown him, Mare. A Chimaro, Lungo, Yara, be so you know, Napa, Machimani, listen to me, wine with Yola, Melo, Jungi, right?
Okay, come here. The Nanganaga PR, Yabu, Irina, PR, Belu, Chinaim, Nanganaga, PR, Pilumia, Chila, and Minestra, I never said below General. Yaba did it. Go with me or the case of my Belumian Lacana.
Okay, let's see. The Italia team is doing all the Nurudy, Nagandaga, Piane, Pidin, La Piarica, and the Tonsu Tate, Yukon Pesaka wine for no, Yau Labu, အဲမလုံလောက်သေးဘူးလို့ပြောမှာဖြစ်ပါတယ်အဲ့ဒါကြောင့်လည်းဘုရားမူတန်းရှင်နေတဲ့ကနော်ဟိုဒီဟိုသဘောဝိုင်းမသွားလဲသူဆက်ပြီးတော့ရှင်သန်လို့ရတာပဲလို့သူ့အနေနဲ့ယုံကြည်ထားလို့ရပါတယ်အဲ့တော့ဟိုလောလောဆယ်မှာတော့ဒီဟလာကုညပြောသလိုပေါ့ဥမျက်စိုးပြောသလိုပဲဒီပြည်ရင်းဒီပါအင်အားတွေမရှိဘူးဆိုလို့ရှင်တော့ဒီတွေ့ဆုံကျင်းပွဲဖြစ်လာဖို့လာလာကနည်းနည်းတည်းပြောမှာပေါ့နော်အဲနောက်တစ်ခုပြောနိုင်တာကတော့ဒီရုပ်ောက်ပွင့်နဲ့ပတ်သက်လို့ပေါ့အဲ့တော့မြေသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကတော့နော်ဟလာဒီ2008ဖွဲ့စည်းပုံကြောင့်ပေါ့နော်ဒီရှိမှအကြောင်းလေးလို့ပို့ထက်လင်းနေဟလာမဖြစ်နိုင်ဘူးဟလာဒီရုပ်ောက်ပွဲမှာလည်းဟိုမတရားတာတွေကများတယ်ဟိုမျှတတဲ့ရုပ်ောက်ပွဲ690လို့ဟလာရုပ်ောက်ပွဲနေ့မှာဆိုလိုတာပေါ့လေ690တုန်းကလည်းရုပ်ောက်ပွဲမတိုင်ခင်ကာလတုန်းကတော့ဒီလွတ်လပ်တာရောတရားမျှတတာရောမရှိခဲ့ပါဘူးဒါပေမဲ့ရုပ်ောက်ပွဲနေ့မှာတော့သူကရှင်တရားလွတ်လပ်မှုနဲ့တရားမျှတမှုရှိခဲ့တယ်လို့ပြောပါတော့သူကတော့ဟိုရုပ်ောက်ပွဲလုပ်တဲ့နေ့မှာသူကဒီချိန်ကြောက်တာတွေမရှိခဲ့ဘူးလို့လွတ်လပ်ခဲ့တာကိုပြောတာပါနောက်ဒီရလာတဲ့ရလာကိုဖိမတ်တက်တက်ပေါ်ပြခဲ့ရပေါ့နော်ဒါပေမဲ့အခုတစ်ခေါက်မှာတော့ဟလာအဲ့လိုမျိုးဟိုဖြစ်လာမဲ့အလားအလာဒါရှိမရှိရောကျွန်တော်တို့ဟိုဆက်ဆောင်ကြည့်အောင်ပါပေါ့ဒါပေမဲ့ရေသားဒီမိုစီဖွဲ့ချုပ်အနေနဲ့ကတော့ဟလာဒီလွတ်လပ်ပြီးတရားမျှတတဲ့နေသားမရှိဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုမျိုးဒါရုပ်ောက်ဘုတ်ကိုမဝင်ဖို့ဆုံးဖြတ်ခဲ့တာဟိုဖြစ်ပါတယ်ဒါအဲ့ဒီပုံမှာတော့ဟိုထောက်ခံနေသူလည်းရှိမယ်နော်ဟလာတဘောကမတူတဲ့လူလည်းရှိမယ်လာကြားနေတယ်ရှိတယ်မျိုးစုံရှိနေပါတယ်ခဲမထောက်ကနေတဲ့သူတွေဘက်ကအဓိကပြောတာတော့ဒီဟလာပါတီကိုတချီပေးရလို့ပေါ့နော်ဟိုဝင်ပြိုင်ဒါတချီပေးစီယိုပြီးမှတချီပေးအကြောင်းလည်းလို့ပေါ့နော်အဲအဲ့လိုနေသားမျိုးကပိုဖြစ်တယ်လို့ပြောတဲ့အခါမှာအဲအဲ့လိုဖြစ်လာဖို့လည်းကျွန်တော်အဓိကစောင့်ကြည့်ရမှာဖြစ်ပါလေအဲ့လိုဖြစ်လာရင်တော့လည်းကောင်းတယ်လို့ပြောရမှာပေါ့လေဒါပေမဲ့အခုဖြစ်နေတဲ့နေသားတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ဒီမြန်မာစစ်တပ်ဘက်ကအထူးဖြင့်ဒီဗိုလ်ချုပ်တွေရှားတယ်မှာပြောနေတာပေါ့နော်ဒီရုပ်ောက်ပွဲကသူတို့နိုင်လဲနိုင်ရမယ်ရှုံးလဲနိုင်ရမယ်သူတို့ကဟိုရှုံးလို့ရှိရင်လိမ့်မယ်ဆိုတဲ့သဘောမျိုးသူတို့ပြောတာဖြစ်ပါတယ်နောက်တစ်ခုသူတို့ပြောနေတာကဒီရုပ်ောက်ပွဲမှာမနိုင်လို့ရှိရင်သူတို့ဟလာငွေကုန်နော်ဟိုအချင်းကုန်ခံပြီးတော့နော်ဟလာရေးနေတဲ့အများကြီးပေးထားတဲ့ရေးထားတဲ့ဒီဖွဲ့စည်းပုံကြီးကဟလာတဲရဲ့ရေတို့ဖြစ်သွားမယ်အဲအလကားဖြစ်သွားမယ်အဲအဲ့လိုမျိုးဒီဗိုလ်ချုပ်တွေကြားထဲမှာပြောနေတာကျွန်တော်တို့ကြားနေရတဲ့အခါမှာတချီပင်းနဲ့ဒီဖွဲ့စည်းပုံကိုပြင်ဖို့တော့ကျွန်တော်ထင်တယ်လွယ်တော့မလွယ်လှဘူးကျွန်တော်ထင်တယ်တော်တော်တော့ခက်မဲ့သဘောတော့ရှိတယ
်ဟုတ်ကဲ့အခုလောလောဆယ်မှာကျွန်တော်တို့မြင်နေရတာပေါ့လေနော်ဟိုကျွန်တော်စကားတွေပြောကြတဲ့အခါကျတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလို့ကျွန်တော်တို့ပြောနေတာအဲ့တော့တရားမျှတတယ်မမျှတဘူးဆိုတာကတပိုင်းပေါ့လေနော်လွတ်လပ်တဲ့ဆွေးနွေးမှာအခုလွတ်လွတ်လပ်လပ်နဲ့ဟိုဘသူမစိုးလားနိုင်ငံရေးစိတ်ဝင်စားလို့နိုင်ငံရေးဝင်လှုပ်ချင်တယ်နိုင်ငံရေးပါတီထူထောင်ဖွဲ့စည်းမယ်ဆိုတာတော့မှပဲလွတ်လွတ်လပ်လပ်နဲ့အခုလှုပ်လို့မရဘူးဆိုတာကျွန်တော်တို့လက်တွေ့မြင်တွေ့နေကြရပါတယ်ဒီတော့ဒီလွတ်လပ်မှုမရှိဘူးဆိုတာအခုသိကြနေပြီဒီတရားမျှတမှုဆိုတဲ့ကိစ္စမှာလည်းပဲဒီကြက်ခိုင်ဖွံ့ဖြိုးရေးအသင်းကအခုဆိုလို့ရှိရင်နိုင်ငံတော်ရဲ့ဘာသာငွေကြေးတွေကိုအသုံးချပြီးတော့နော်ဒီအရင်တော့ဝန်ကြီးလုပ်ခဲ့တဲ့ဗိုလ်ချုပ်ဟောင်းနေရာကနေတယ်မှာစီယုံရေးသဘောမျိုးသူတို့လျှောက်ပြီးတော့တွားနေတယ်လှည့်လည်ပြီးတော့ဟောပြောနေကြတယ်ဆိုတာလေကျွန်တော်တို့ကြားရတယ်နောက်အပြင်ခုနကပြောခဲ့သလိုပဲဟိုလယ်သမားတွေကိုငွေထုတ်ကြည့်ပေးမယ်ငွေထုတ်ကြည့်ပေးဖို့အတွက်ကိုမင်းတို့ပါတီဝင်ရမယ်ပါတီဝင်လို့ရှိရင်တက်တက်တာတာနဲ့ကြည့်ပေးမယ်ဆိုတာဒါလည်းပဲတနည်းတစ်ပုံအပြင်တော့ဒါမတော်မတရားလုပ်တာပဲဒီတော့ကအဲ့ဒီမတရားမှုတွေကိုကျွန်တော်တို့ဘယ်လိုတားဆီးကာကွယ်လို့ရနိုင်မလဲဆိုတာလည်းပဲကြီးညာမှာဆွေးနွေးစေချင်ပါသေးတယ်ကိုမင်းစောဦးပြောပါအောင်ခင်ဗျဘယ်လိုများမြင်ပါလဲဒီကိစ္စ
အခုငါဖလုတ်တဲ့မတရားမှုဆိုတာကျွန်တော်တို့တောင်ဝေးကျင်နိုင်ငံမှာရှိလို့ရှိရင်လည်းထိုင်းမှာလည်းဒါမျိုးတွေရှိတယ်။အင်ဒိုနီးရှားမှာလည်းဒါမျိုးတွေရှိတယ်။ကမ္ဘောဒီးယားမှာလည်းဒါမျိုးတွေရှိတယ်။အဲ့တော့ကျွန်တော်ကဘာနဲ့ချုပ်ပြီးကျွန်တော်ကြည့်လိုက်ရင်1955တည်းကအခုချိန်ထိဖြစ်လာခဲ့တဲ့ဒီဒီမိုကရေစီအပြောင်းလဲ125ခုမှာဒီမိုကရေစီစံနဲ့ညီပြီးဖြစ်သွားတဲ့အပြောင်းလဲဆိုတော့15ခုပဲရှိခဲ့တယ်။ကျန်တဲ့အများစုကတရားကဒီဒီမိုကရေစီအကြောင်းအရာတွေဖြစ်လာတဲ့အခါမှာဖားတစ်ပိုင်းငါးတစ်ပိုင်းပုံစံနဲ့ဒီမိုကရေစီစံနဲ့မညီဘဲနဲ့ခုနကလိုမတရားတာတွေညစ်တာတွေနဲ့ဒီမိုကရေစီအကြောင်းလေးကိုတွားခဲ့ရတာဆိုဒီမိုကရေစီအကြောင်းလေးရဲ့သဘောတဘာဝကိုလိုက်ကြတယ်မတည်မငြိမ်မှုတွေမမျှတမှုတွေမတရားမှုတွေ imperfection လို့ပြောတယ်ဒီမပြည့်စုံမှုတွေနဲ့ပြည့်နေပြီအဲ့တော့ဟိုကျွန်တော်တို့မြန်မာပြည်မှာမြင်ရတဲ့ဟာတစ်ခုကိုကျွန်တော်တို့ကပုတ်ကွက်လေးကြည့်ပြီးတော့ယဉ်ထုမနာဖြစ်မဲ့စာကျွန်တော်တို့ကဘာကြီးနဲ့လွှမ်းခြုံပြီးကျွန်တော်ကြည့်ကြည့်ပြီးတော့ဒီမိုကရေစီအပြောင်းအလဲရဲ့ဖြစ်စဉ်ကဘလို့လာလဲဆိုတဲ့အပေါ်မှာကျွန်တော်တို့ကဟိုပြန်ပြီးတော့ဟိုအသိယူပြီးတော့ကျွန်တော်တို့ရဲ့တိုင်းပြည်ခီးလမ်းကြောင်းကိုလည်းဘလို့လောက်အောင်မလဲဆိုတာစဉ်းစားတာကပုံပြီးလက်ပြကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကိုမြင့်နိုင်အောင်ခင်ဗျဘယ်လိုသဘောရပါလဲ
အဲ့တော့ကိုမင်းစောပြောသွားတာတော့ကျွန်တော်တို့ဒီကဘာနဲ့ခြီးပြီးတော့ပြောသွားတာပေါ့နော်သို့တော်လည်းပဲဒီကျွန်တော်တို့ဒီ
မြန်မာဒီအတိုင်းဝိုင်းပေါ့နော်ကျွန်တော်ဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့ဆိုလို့ရှိရင်အခုလောလောဆယ်ကျွန်တော်တို့နားလည်သနောက်ကဗျာပြည်သူတွေအားလုံးကကျွန်တော်တို့ဒီစိတ်သက်ရေးရာအရာပေါ့နော်ဟိုနေမိုင်းတိုက်ပြီးတော့ပြောင်းလဲခံထားရတဲ့သဘောမှရှိတယ်ဗျာဒီတော့လက်ရှိအခြေအနေကဘလောက်ပဲပြောင်းပြောင်းကျွန်တော်ထင်တာကဟောလာဒီရွေးကောက်ပွဲပဲနောက်ထပ်3 4ခါပဲလုပ်လို့မြန်မာနိုင်ငံအတွက်ကတော့ဒီနဲ့ပြောင်းလဲဖို့တော့တော်တော်ခိုင်းရင်မယ်လို့ပေါ့နော်လက်ရှိအခြေအနေကတော့ကျွန်တော်အဲ့လိုပဲမြင်ပါတယ်အမလက်ရှိအခြေအနေတိုင်းဆိုတာကဟလာအခုလိုမျိုးဒီစစ်တပ်ကနေပြီးတော့ဟလာအာဏာကိုဆွဲတိုင်ထားမယ်သူတို့ရဲ့ဒီလက်ကင်တို့ဆိုကြပါစို့ပေါ့နော်သူတို့ကြိုက်တဲ့လူကိုသူတို့ကဟလာဒီရွေးကောက်ပွဲလုပ်ပြီးမယ်ဟလာအစိုးရဖွဲ့လိုက်မယ်ဒီအစိုးရတွေတစ်ဆင့်တစ်ဆင့်ပြောင်းသွားမယ်အဲ့ဒီကနေတစ်ဆင့်ဟလာဒီမိုကရေစီရရှိမယ်ဆိုရင်ဒါတော့ရေကူးအပြင်ကျွန်တော်တို့ဒီလိုသုံးသပ်လို့ရပါတယ်သို့တော်ဒီမြန်မာပြည်သူတွေရဲ့အသည့်ပေါ့နော်မြန်မာပြည်သူတွေရဲ့ကျွန်တော်တို့တွေးခေါ်စဉ်းစားမှုဒီမြင့်မလာတကြီးကတော့ကျွန်တော်ဒီနည်းနဲ့တော့ကျွန်တော်တို့တိုင်းပြည်ဟာဒီမိုကရေစီပြောင်းလဲမှုမဖြစ်နိုင်ဘူးခင်ဗျာဒါတော့အဲ့လိုမျိုးဒီပြောင်းလဲမှုဖြစ်စဉ်ထဲမှာပြည်သူတွေပါဝင်နိုင်မယ်အတိုင်းပြည်တကယ်ဖွံ့ဖြိုးတိုးတက်မယ်ဆိုလို့ဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်တော့ပြည်သူတွေရဲ့တွေးခေါ်စဉ်းမြင်တုံတရားတွေပါလိုက်ပြီးတော့မြင့်လာဖို့တို့မယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကျွန်တော်တို့လည်းဒီမှာဟိုအီးမေးလ်တွေနော်အစာတွေဆက်သွယ်လာတဲ့ဟာတွေကျွန်တော်တို့ဖတ်ကြည့်ပါပါတယ်ဒီတချို့တွေကလည်းပဲစစ်ဘုတ်ချုပ်တွေနော်ကြီးစိုးနေတဲ့ဒီလက်ရှိအာဏာရှင်စနစ်ကနေပြီးတော့စစ်ဘုတ်တချို့နဲ့စစ်ဘုတ်တွေနဲ့မကင်းတဲ့အရက်သားတွေပါလာတဲ့လွှတ်တော်မျိုးနဲ့ဒီနိုင်ငံကိုအုပ်ချုပ်တဲ့စနစ်သွားလို့ရှိရင်လက်ရှိစစ်အာဏာရှင်စနစ်တဲ့တော့တစ်ချက်တော့ညော့သွားမှာပဲလို့ယူဆတဲ့လူတွေရှိတယ်ပေါ့လေဒါတော့ဒီလိုအမြင်တွေကိုတော့ကျွန်တော်တို့ကဘယ်လိုပြန်ပြီးတော့တုံ့ပြန်လို့ရနိုင်မလဲခင်ဗျာ
ကျွန်တော်မြင်ဆိုပါခင်ဗျာ
ဟုတ်ကဲ
့အဲ့လိုပဲဟိုမူလကမရှိရတဲ့ဆိုင်ရင်ကျွန်တော်တို့ရှိတာကလည်းဟိုမကောင်းဘူးလားဆိုတဲ့အတွေ့အကြုံလည်းရှိပါတယ်အဲဒါပေမဲ့ဟိုဒီ2008ဖွဲ့စည်းပုံကဘလောက်ပြောင်းတင်းတင်းကြပ်ကြပ်ဘလောက်ပြောင်းတင်းတင်းကြပ်ကြပ်ရေးဆွဲထားတယ်လဲဘလောက်ပြောင်းတင်းတင်းကြပ်ကြပ်စုကင်ထားလဲဆိုတာကိုစက်တနနလေ့လာဖို့လိုပါတယ်လေရင်းကအထက်ထက်ရစ်ထားတဲ့အထက်ထက်ပတ်ထားတဲ့ဟာတခုကိုအဲကျွန်တော်တို့ကအဲ့ဒါကိုနည်းနည်းလေးညှော့တန်ကောင်းရဲဆိုပြီးတော့အဲစဉ်းစားပြီမဲ့လေအသက်ရှူလို့မှမရဘူးဆိုရင်အဲ့ဒါကအသက်ရှင်နိုင်ကြအကြောင်းမရှိဘူးဖြစ်နေဒါကဟိုဥပမာတရက်နေလဲပြောတာပါဒါကြောင့်မလို့တကယ်လို့များဒီ2008ဖွဲ့စည်းပုံကိုအခုလာမဲ့ရွေးကောက်ပွဲမှာရွေးချယ်ပြီးတော့တက်လာတဲ့လွတ်တော်ကိုယ်စားလှယ်တွေအနိုင်ရတဲ့အမတ်တွေကနေပြီးတော့ပြုပြင်ပြောင်းလဲလို့ရနိုင်တဲ့အနေအထားမျိုးဖန်တီးထားရဆိုရင်တော့ပြုပြင်ပြောင်းလဲလို့ရနိုင်ပြီတယ်ပေါ့အခုကဘယ်လိုမှပြုပြင်ပြောင်းလဲလို့မရနိုင်တော့ဖန်တီးထားတဲ့အတွက်ကြောင့်မလို့ဒီ2008ဖွဲ့စည်းပုံကဒီရွေးကောက်ပွဲမှာပဲဖြစ်ဖြစ်နောင်လာမဲ့ရွေးကောက်ပွဲပဲဖြစ်ဖြစ်ဒီတိုင်းပဲဆက်သွားမယ်ဆိုရင်ဘယ်လိုမှပြောင်းလဲလို့ရမှာမဟုတ်ပြောင်းလဲလို့မရသရွေ့ခုနလိုစီဘောရေးရပဲဖြစ်ဖြစ်လူမှုရေးရပဲဖြစ်အကုန်လုံးကချွတ်ချုံကြနေဦးမယ်လို့ကျွန်တော်ကယူဆတယ်ဒါတည်းမလို့အခြေခံအကြအဆုံးဖြစ်တဲ့အထောက်အချက်ဖွဲ့စည်းပုံကိုကျွန်တော်တို့ကတိုက်ပြဖို့ကိုကျွန်တော်တို့ကဟိုစဉ်းစားလာတာဖြစ်ပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့အခုလောလောဆယ်အချိန်မှာပေါ့လေအခုလာမဲ့4 5လကာလအတွင်းမှာကတော့ဒီစစ်အစိုးရကဒီရွေးကောက်ပွဲကိုသူတို့မဖြစ်ဖြစ်အောင်သူတို့လုပ်တော့မယ်ဆိုတာကျွန်တော်တို့အခုမြင်နေရပါပြီနိုင်ငံတကာကလည်းသူတို့ကြေညာထားတယ်ကြေညာထားတဲ့အချိန်ပြင်ဆင်မှုတွေလည်းလုပ်နေတယ်ဒီတော့သူတို့ကတော့ဒီစစ်ပေါ်တွေပြီးပြီเนาะချတာတဲ့ဒီစီမံချက်စီမံကိန်းကိုသူတို့ကတော့မဖြစ်မနေလှုပ်တော့မှာပဲလှုပ်တဲ့ဆိုလို့ရှိရင်ဒီဒီမိုကရေစီအင်အားစုတွေအနေနဲ့အတန်းနိုင်ဆုံးဘာလှုပ်လို့ရမလဲဒီရွေးကောက်ပွဲကိုဟုတ်လားခုနပြောသလိုမတရားသဖြင့်သူတို့အနိုင်ယူမယ်ဆိုလို့ရှိရင်ဘယ်လိုကာကွယ်တားဆီးလို့ရမလဲဆိုတော့လည်းပဲစဉ်းစားတင်တယ်လို့ထင်ပါတယ
်ဒီရွေးကောက်ပွဲကိုလက်မခံဘူးဆိုတဲ့နေရာမှာနံပါတ်1အမျိုးသားလူမျိုးကြီးဖွဲ့ချုပ်ကတော့ရှင်းရှင်းလင်းလင်းကြေညာထားပါပြီဒီရွေးကောက်ပွဲကိုလက်မခံဘူးရွေးကောက်ပွဲကိုတပိတ်မှောက်မယ်လို့ကြေညာထားပါပြီအမှန်တကယ်နေဆက်ဒေသမှာရှိနေတဲ့တိုင်းရင်းသားတွေနဲ့နေဆက်ဒေသမှာရှိနေတဲ့ဒီမိုကရေစီအင်အားစုတွေကဒီရုပ်ောက်ကိုလက်မခံဘူးတပိတ်မှောက်တယ်ဆိုတဲ့ဟာကိုလည်းသူတို့အစိုးရတွေကညံ့ချက်ထုတ်ထားပြီးအဲ့ဒီလုပ်ငန်းစဉ်တွေကိုလည်းဆောင်ရွက်နေပြီဖြစ်ပါတယ်အခုနိုင်ငံတကာအခြေအနေကိုပြောမယ်ဆိုရင်လည်းအမေရိကန်ပါဝင် EU ပါဝင်အခုဆိုရင်အမေရိကန်ကလည်းဒီလာမယ့်ရုပ်ောက်ပွဲဟာအခုလိုပဲတရားမျှတမှုမရှိဘူးဆိုရင်ဒီရုပ်ောက်ပွဲကထွက်ပေါ်လာမယ့်ရလက်ကိုလည်းလက်ခံဖို့အခက်ခဲတယ်အဲစသဖြင့်ဤဦးမှာလဲဒီလိုအလားတူမျိုးရုပ်စွာအဆုံးအရှိတောင်အားဆိုနိုင်ငံမျိုးမှာတော့မှဘုလိုဖိလစ်ပင်းလိုနိုင်ငံမျိုးကျွန်တော်တို့ထိုင်းလိုနိုင်ငံမျိုးတော့မှတဖြည်းဖြည်းတိုက်တွန်းလာတဲ့သဘောမျိုးတော့ရှိတော့ရှိပါတယ်ဆိုတော့အဲ့ဒီ PR တွေဒီပမှာရှိတဲ့ PR တွေအဲခုနကပြောတဲ့ ဖွဲ့ချုပ်ရဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့နေသတ္တိတမ်းမှာရှိနေတဲ့တိုင်းရင်းသားတွေနဲ့ဒီမိုကရေစီအားစုတွေရဲ့နိုင်ငံတကာမှာရှိနေတဲ့ဟာတွေရဲ့အဲ့ဒါတွေအကုန်လုံးပေါင်းစည်းပြီးတော့အားတစ်ခုဖြစ်သွားမယ်ဆိုရင်ဂျူရင်းအားလည်းပေါ်လာမယ်အဲပြပအားလည်းပေါ်လာမယ်ဒါဆိုရင်ဒီဖြားဟာလုံလောက်တဲ့အတိုင်းအတာတစ်ခုဆိုရင်အရာရာကိုပြောင်းလဲသွားနိုင်တယ်အရာရာကိုတိုက်ချသွားနိုင်တယ်လို့တော့ကျွန်တော်အဲ့လိုယုံကြည်ပါတယ်ခ
င်ဗျဟုတ်ကဲ့ကိုဝင်းမင်းတို့ကိုမင်းစောတို့ရောခင်ဗျ
ဟုတ်ကဲ့ကျွန်တော်အဲ့ဒီနိုင်ငံတကာနဲ့ပတ်သက်ပြီးလို့ကျွန်တော်ခုနကပြောခဲ့တဲ့အမြင်ပေါ်မှာတော့ကျွန်တော်မတူခင်ဗျအဓိကမတူရခြင်းကဒီကဘာပေါ်မှာဒီဟို1945လောက်ကနေစပြီးအခုချိန်ထိရွေးကောက်ပွဲတပိတ်မောက်ခဲ့တာအခု250လောက်ရှိတယ်အဲ့အခု250မှာရွေးကောက်ပွဲကိုအတိုက်ခံကတပိတ်မောက်လို့ထွက်လာတဲ့ဒီရလတ်ကိုနိုင်ငံတကာအသိမပြုဆိုတာတခုမှမရှိခဲ့ဘူးအဲ့တော့ကျွန်တော်တို့လူထုကိုရောပေးတဲ့ဒီတော့ကျွန်တော်တို့ကိုယ်တိုင်ပြီးတဲ့အတိပါရှင်းရှင်းလင်းလင်းဖြစ်ဖို့လိုတယ်အဲ့ဒါဘာလဲဆိုတော့ဒီရွေးကောက်ပွဲကဘယ်လိုပုံစံမျိုးနဲ့ပဲထွက်လာတက်လာတဲ့အစိုးရကိုနိုင်ငံတကာရဲ့စနစ်အရဒီအစိုးရဆက်သွားမှာပဲအဲ့ဒါကိုကျွန်တော်တို့ကရှောင်လို့မရဘူးဟိုနောက်တစ်ခုကအမေရိကန်ရော EU ရောမှာတော့ EU နိုင်ငံတော်များမှာတော့ဒီရွေးကောက်ပွဲရဲ့ရလတ်ကိုဆန့်ကျင်ပြီးပြောရဆိုတဲ့ဟာကအင်္ဂလန်နိုင်ငံတစ်ခုပဲရှိတယ်အဲ့တော့ဂျန်နေနိုင်ငံတွေအားလုံးကထိုင်ပြီးစောင့်ကြည့်နေတဲ့သဘောမှာရှိတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံတကာကတခါတည်းဟာကိုယ့်ရဲ့ဘက်ကိုဝင်လာပြီးတော့တခါတည်းအပိုက်ခံနေဘက်ကနေရပ်ပြီးရွေးကောက်ပွဲကိုလုံးဝလက်မခံဘူးဆိုပြီးပြောနေတယ်ဆိုတဲ့ဟာအမေရိကန်မှာတော့ကျွန်တော်မရှိဘူး။နောက်တစ်ခုကကျွန်တော်တို့ပြည်တွင်းပြည်ပအားလို့ကျွန်တော်တို့ပြောတဲ့အခါမှာကျွန်တော်တို့ကိုယ့်ရဲ့အပိုက်ခံနေရအားကိုလည်းကျွန်တော်တို့ရှင်းရှင်းလင်းလင်းကျွန်တော်မြင်မှုလို့လေ။အဲ့တော့အဲ့ဒီပကတိအခြေအနေတွေကိုလည်းကျွန်တော်တို့ကရှင်းရှင်းလင်းလင်းမြင်ပြီးတော့လူထုကိုလည်းရှင်းရှင်းလင်းလင်းသင်ပြတယ်လို့ကျွန်တော်တို့ကထင်ပါတယ
်။ကိုဝင်းမင်းရောလည်းထင်ပါ
โอเคโอနိုင်ငံတကာဘက်ကတော့လေဟိုရွေးကောက်ပွဲအပေါ်မှာမတရားတာတော့သူတို့ပြောမယ်ဒါပေမဲ့နောက်ဆုံးဖြစ်လာတဲ့ဂျန်လက်အပေါ်မှာတော့သူတို့ဘက်ကနေပြီးတော့ဟလာဟိုတရားမဝင်တာလို့ပြောနေတယ်ဒါပေမဲ့ဒီစိုးကတော့သူတို့ကတော့လုံတရားသွားပြီးတော့ဆက်ဆက်နေကြအောင်ပါပဲထင်တယ်အဲခုနကဒီ PR ပေးတာတွေဟလာ Facebook တွေလုံနေတယ်မဟုတ်ပါဘူးဆိုရင်သူတို့ဒီစင်ကာပွဲကိုရှိပေါ့ရွေးကောက်ပွဲကတရားမဝင်တာဘူးအားလုံးကလည်းဝိုင်းပြီးတော့ဆက်ကြတယ် PR တွေလည်းပေးကြတယ်ဒါပေမဲ့ဒီစိုးကဆက်ဆက်နေတဲ့စိုးတွေကရှိနေတဲ့အခါကျတော့ဒီစိုးကဆက်ပြီးတော့ကိုစင်တန်နေလို့ရတာပေါ့နော်အဲ့ဒီခါကျတော့ဒါပေမဲ့တရားဝင်မှုအပြည့်အဝတော့သွားနေတယ်ကမတော့ရမှာတော့မဟုတ်ဘူးဒါအလိုနေတာဖြစ်မဲ့တဲ့ဘောရှိတယ်ကျွန်တော်ကြည့်ရတယ်တစ်ဖက်ကလည်းဟလာခုနကဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ကဟလာတောင်းဆိုထားတယ်လို့ပေါ့ဟလာအလိုကမဲမပေးပဲနေနိုင်မလားပေါ့အဲ့အလိုနေနိုင်မယ်ဆိုလို့ရှိရင်တော့ဖြစ်လာနိုင်ခြေကဒီရုပ်ကဖွဲ့တရားမမျှတမှုကပို့ပြီးတော့အားကောင်းသွားတာပေါ့နော်ဒါပေမဲ့အဲ့လိုမျိုးမနေနိုင်ဘူးဟလာဆွေးကတည်းကတင်ပြားပေးပြီးတော့ဟလာမဲရုံတင်းသွားခိုင်းလို့သွားထည့်ခဲ့ရမယ်ဆိုလိုတာကအာဒီအလားပြည့်တဲ့2008တုန်းကဖွဲ့စည်းပုံကိုအတည်ပြုတယ်လို့လုတ်ပေးခဲ့ရမယ်ဆိုလို့ရှိရင်လည်းเนาะဟိုစစ်စွဲဘက်ကနည်းနည်းလေးတော့သူကဟိုတရားဝင်ကိုနည်းနည်းလေးတော့ပိုရတာပေါ့လေဒါပေမဲ့တရားဝင်ကအပြည့်ဝတော့မရပြန်ဘူးဘာကြောင့်လဲဆိုတော့သူက PR ပေးပြီးတော့ခုနစတူဒီယိုအတင်းမဲ့ကိုသွားခိုင်းရတာဟုတ်အဲ့တော့အဲ့လိုဟိုဖြစ်နေတဲ့အတွက်အဲကျွန်တော်မြင်ရတော့ဒီစစ်စွဲတော့ပိုပြီးတော့ဖြတ်သွားတာပေါ့နော်အာဒီတရားဝင်မှုစတာကိုပြဖို့အတွက်အဲ့တော့ဘာအဖြစ်လဲကျွန်တော်ပြန်ချုပ်ပြီးပြောရမယ်ဆိုလို့ရှိရင်တော့ဟလာဒီရွေးကောက်ပွဲတွေနဲ့ပတ်သက်လို့ရှင်တော့ဟိုတပိတ်ပေါက်တာကနေပြီးတော့အစိုးရတစ်ခုလုံးကိုကြောင်လဲဖြစ်အောင်တော့ကျွန်တော်တင်တယ်လုပ်ဖို့ခက်ပါတယ်ဒီရွေးကောက်ပွဲမှာဝင်ပြိုင်ပြီးတော့လည်းဟလာဟိုအစိုးရအာနဲ့ပတ်သက်တဲ့ပါတီကနိုင်သွားပြီးတော့เนาะဟလာကိုဘက်ကဟိုရေးထွက်နေနေပဲရတဲ့အနေထားမှာဒါတစ်ဖြည်းဖြည်းအပြောင်းလဲလုပ်သွားတယ်ဆိုတာကလည်းနိုင်ငံတကာမှာရှိခဲ့ပါတယ်ဒါပေမဲ့ဟိုသူတို့လည်းခက်ခဲရင်အများကြီးကြောက်ခဲ့ရပါတယ်ဒါမှမဟုတ်ပြည်မှာတော့ဘယ်လိုဖြစ်လာမလဲဆိုတာကတော့ဟိုမြန်မာပြည်ထူးခြားတဲ့အခြေအနေတွေရှိသေးတဲ့အတွက်ကျွန်တော်ထင်တယ်ဆက်ပြီးတော့စောင့်ကြည့်ရမှာဖြစ်ပါတယ်မြန်မာပြည်တွေဘယ်လိုဆုံးဖြတ်ကြအောင်လဲဆိုတော့ပေါ့နော
်ခုနပြောသလိုပါပဲသူကကျွန်တော်အမြင်ဆိုးပါ
ဥပ္ပံဆိုးဟုတ်ကဲ့ပြောပါခင်ဗျ
ထူးခြားမှုအခြေအနေရှိတယ်ဆိုတော့အမှန်ပဲခင်ဗျဘာဖြစ်လို့ဆိုတော့မြန်မာပြည်မှာ1990ရွေးကောက်ပွဲရလဒ်ကဂျုံဂျူဂျောင်ကြားထဲမှာလှုပ်ထားတဲ့ရလဒ်မဟုတ်ပါဘူးတိုင်းပြည်မှာရှိနေတဲ့ပြည်သူအများစုကမဲပေးထားတဲ့ရလဒ်ဖြစ်တယ်အဲ့ဒီရလဒ်ကိုလည်းဒီစစ်ဆိုးကကိုယ်တိုင်ကလှုပ်ပေးပြီးတော့အဲ့ဒီစစ်ဆိုးကကိုယ်တိုင်ကပဲနိုင်ငံတော်ပြန်တမ်းနဲ့နိုင်ငံတော်မှာအတိမတ်ပြုတ်ထားတယ်။အဲဒီရွေးကောက်ပွဲကော်မရှင်ကလည်းရှိနေသေးတယ်။အဲဒီရွေးကောက်ပွဲကော်မရှင်က1990ရွေးကောက်ပွဲဆိုင်ရာလုပ်ငန်းရပ်တွေကိုလုံဆောင်လို့မပြီးသေးဘူး။ဆိုလိုချင်တာက1990ရွေးကောက်ပွဲရလအဲ့ဒါနဲ့ပတ်သက်တဲ့ကော်မရှင်ပြန်တမ်းအခုချိန်ထိထုတ်ပြတာလည်းမရှိသေးဘူး။ဆိုလိုချင်တာအဲ့အတွက်ကုန်ကြတဲ့ငွေကြေးတွေဘယ်လိုနိုင်ရတယ်၊ဘယ်လိုဖြတ်သိမ်းနေဆိုတဲ့ဟာကော်မရှင်ရဲ့လုပ်ငန်းတွေမပြီးသေးဘူး။နောက်တစ်ခါကျတော့အဲ့ဒီရွေးကောက်ပွဲရလဒ်ကိုဒီနိုင်ငံတကာကအတိမတ်ပြုထားတယ်။ကုလသမဂ္ဂကအချိန်ချိန်အဲ့ဒါကိုအတိမတ်ပြုထားတယ်။ဒီအစ်စ်ဆိုးရဒီဖက်တိုဖြစ်တယ်ဆိုတော့ဆစ်ဆိုးရလောက်ကိုအတိမတ်ပြုထားတယ်။အခုလာမယ့်2030ကအဲ့ဒါကိုလိလူရှုပြီးတော့သူတို့ကဒီ legitimacy ကိုသူတို့ကလိုချင်တယ်။ဆိုတော့ဒါဟာ1990ရွေးကောက်ပွဲရလဒ်နဲ့2030ရွေးကောက်ပွဲရလဒ်ဟာဘယ်ဟာစစ်မှန်လဲဘယ်ဟာပြည်သူတွေကထောက်ခံလဲဆိုတော့
အမျိုးသားတူညီဖွဲ့ချုပ်ကမရရအောင်ကျွန်တော်တို့ပြမှာပဲဒီ NRPR ဟာခုနပြောသလိုပဲလိုလောက်တဲ့အတိုင်းအတာတိကျွန်တော်တို့ကစူးစမ်းမယ်ဒီရက်ပို့ပြီးတော့ကျွန်တော်တို့ကပြမယ်နေသတိသားမှာရှိနေတဲ့ကျွန်တော်တိုင်းရင်းသားတွေဒီမိုကရေစီအင်အားစုတွေရဲ့အင်အားဟာမသေးပါဘူးမသိပါဘူးဒီမိုကရေစီဆိုရက်ဟိုအသုံးနှုံးတဲ့သဘောလဘာဝအရာဟိုကဒီကြားထဲမှာဒီရောက်ကြားထဲမှာအယူအဆတွေပဲဖြစ်ဖြစ်လုံလုံကြီးလုံဟန်တွေပဲဖြစ်ဖြစ်ပြောင်းတယောက်ကွဲပြားတာရှိကောင်းရှိနိုင်တယ်သို့မဟုတ်မတူချားနာတဲ့ရှိကောင်းရှိနိုင်တယ်သို့တော်လည်းစစ်အစိုးရကိုစစ်အာဏာရှင်အစိုးရကိုတိုက်ချက်မယ်လို့ပိုင်းချက်ထားတဲ့နေရာမှာတော့အလုံးတပါးရဲပဲခင်ဗျဒီပေါ်မှာတော့ဘယ်သူမှငြင်းချက်မထုတ်ဘူးအဲ့ဒီတော့ကျွန်တော်တို့ကအကုန်လုံးနေသက်မှာအခုဆိုရင်နေသက်မှာရှိတဲ့အဖွဲ့အစည်းတွေအကုန်လုံးက2008ဖွဲ့စည်းပုံကိုလုံးဝလက်မခံဘူးဆိုချထားတယ်။အဲ့ဒါကိုမရရအောင်တိုက်ဖြစ်မယ်ဆိုရယ်ဆုံးဖြတ်ချထားတယ်။2010ရွေးကောက်ပွဲကိုလက်မခံဘူးတပိတ်မှောက်မယ်ဆိုရယ်ဆုံးဖြတ်ချထားတယ်။အဲ့ဒါပြီးရင်ဘယ်လိုမျိုးလုပ်မယ်ဆိုရယ်လုပ်ငန်းအစီအစဉ်တွေကတော့ဒါကတော့ဆက်လက်ညှိနှိုင်းနေတော့မှာပဲ။တကယ်လို့များနားအဖအနေနဲ့ဘယ်နေ့မှရွေးကောက်ပွဲကျင်းပမယ်လို့တရားဝင်ကြေညာခဲ့ရင်ဒီအစီအစဉ်တွေကအကောင့်ထဲစပြီးတော့ပေါ်လာမယ်လို့တော့တို့အလိုယုံကြည်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျွန်တော်တို့ခုရတဲ့အချိန်ကပြည့်နေပါပြီခင်ဗျာ။အဲ့တော့ညီကုန်းကျုပ်အဖြစ်နဲ့ကိုမြင့်လိုင်အောင်ဗာများပြောစရာရှိပါသေးလဲ
။ဟုတ်ကဲ့ဒီခုနကတော့ဒီပြောတဲ့ကိစ္စပေါ့နော်ဒီ2010ရွေးကောက်ပွဲကိုဒီနိုင်ငံတကာကဒီလက်ခံလက်သက်ခံနေဆိုတဲ့ကိစ္စပေါ့နော်။ဆိုတော့ကျွန်တော်ဒီမြန်မာဒီသမိုင်းကိုကြည့်မယ်ဆိုလို့ရှိရင်1984ခုနှစ်ပေါ့နော်ဟာလားမြန်မာဆိုရှယ်လစ်နိုင်ငံပါတီကမြန်မာပြည်မှာအင်အားအကြီးဆုံးပါတီပါဟုတ်လားဒီအဲ့ဒီအခြေအနေကစစ်အာဏာရှင်တွေကိုဘယ်သူမှတွန်းလှန်ခဲ့လို့မရပါဘူးသို့တော်လည်းပဲတိုင်းပြည်အခြေအနေကအပြောင်းအလဲဖြစ်သွားတဲ့အခါမှာ1988မှာဒီအစိုးရစရက်ကဟာလားလုံးဝဟိုဘလို့မှတွန်းလို့မရတဲ့အခြေအနေဖြစ်သွားတဲ့အချိန်တိုင်းပြည်အပြောင်းအလဲဖြစ်ခဲ့ပါတယ်ဒီတော့ဒီ2010ရွေးကောက်ပွဲကိုစစ်အုပ်စုတည်နိုင်ကောင်းနိုင်နိုင်နဲ့ဟုတ်လားနောက်ထပ်ရွေးကောက်ပွဲတစ်ခုလည်းနိုင်ကောင်းနိုင်နဲ့သို့တော်ဟိုကျွန်တော်တို့ဒီလှုပ်ရှားမှုကြောင့်ဒီတိုင်းပြည်မပြောင်းလဲဘူးလို့တော့ကျွန်တော်တို့ယတိတက်ပြောလို့မရနိုင်ပါဘူးအဲ့ဒါလေးကျွန်တော်ပြောချင်ပါတယ်ခင
်ဗျဟုတ်ကဲ့အော်ကိုမင်းဆောင်ညီကုန်းချုပ်လေးများပြောစရာရှိပါသေးလား
အဓိကတော့ဗျာဒီအခုရွေးကောက်ပွဲဝင်တဲ့ပါတီရောရွေးကောက်ပွဲမဝင်တဲ့ပါတီနိုင်ငံရေးအင်အားစုတွေကြားထဲမှာအထူးသဖြင့်အထဲမှာအခု NLD နဲ့ NLD ကနေပြီးထွက်သွားတဲ့ NDF တို့ကြားမှာရှိတဲ့ပြည်ပခနားလည်မှုရှိရှိနဲ့တယောက်နဲ့တယောက်နဲ့ဟိုတိုက်ခိုက်တာမျိုးမလုပ်ပဲနဲ့ဖြစ်တဲ့အခြေအနေမှာလက်တွဲပြီးလုပ်သွားနိုင်မှုအရေးကြီးတယ်လို့ထင်ပါတယ်ခင်ဗ
ျကိုဝင်းမင်းရောညီကုန်းချုပ်ပြောပါအောင်ခင်ဗ
ျဟုတ်ကဲ့ဟိုအချမ်းကြီးချုပ်ပြောလို့ရှင်တော့ဒီရေကောက်ပွဲဒွတ်လလားလားတရားမျှတလားဆိုတော့ကြည့်မယ်ဆိုရင်တော့1990နဲ့ရှင်းလိုက်မယ်ဆိုလို့ရှိရင်တော့ဒီကဒီရေကောက်ပွဲမတိုင်ခင်ကာလမှာပေါ့နော်ဟလာလွတ်လပ်မှုနဲ့တရားမျှတမှုအဲနည်းတယ်လို့ပြောရမှာပေါ့ဟလာမတရားမှုတွေပုံများတယ်လို့ပြောရမှာပေါ့ရေကောက်ပွဲနေ့မှာတော့1990ရေကောက်ပွဲတော့ဒီလွတ်လပ်ပြီးတော့ဟိုတရားမျှတခဲ့လို့ပြောရမှာလေရေကောက်ပွဲလွတ်တဲ့နေ့မှာပြောတာဒါပေမဲ့ရေကောက်ပွဲလွတ်ပြီးတဲ့ကာလမှာတော့တရားမျှတဘူးပေါ့နော်ဘာကြောင့်လဲဆိုတော့ဘာသာပြောပေးခဲ့ဘူးဟိုဒီတစ်ခေါက်မှကျတော့ရေကောက်ပွဲနေ့မှာလည်းပြည်တရားမျှတမလားဆိုတော့စောင့်ကြည့်ရမှာဖြစ်ပါလေအလားတူပဲရွေးကောက်ပွဲပြီးတဲ့ကာလမှာလည်းဘာဆက်ဖြစ်လာမလဲဆိုတော့ကျွန်တော်စောင့်ကြည့်ရမှာဖြစ်ပါလေအဲအဓိကအချက်ကတော့ခုနကကိုမြင့်စောပြောသလိုပေါ့နော်ဒီပါတီတွေအနေနဲ့ကတော့ဟိုတပါတီနဲ့တပါတီနဲ့နားလည်မှုတူကြရှိဖို့တော့တုံ့ပြန်ထင်တယ်ဒါလို့ရွေးကောက်ပွဲဝင်ဆိုင်တဲ့ပါတီတွေရောမဆိုင်တဲ့ပါတီတွေရောပေါ့နော်အဲတော့ဒါကပါတီတိုင်းမှာဆုံးဖြတ်ပြင်ရှိကြတာဟိုအားလုံးရဲ့ကြီးရဲ့ချက်ကတော့ပါတီတွေရဲ့ကြီးချက်ကတော့အတူတူပဲဟလာဒီလိုရှိရလာရေးဒီစစ်ဆွေးရအနေနဲ့ရှိပြင်းနော်ဟိုပြောင်းသွားရေးပေါ့နော်အဲဒါပေမဲ့ဒီလုံနီးလုံဟန်ကတော့တချို့ကရုပ်ကွယ်ဝင်တင်တယ်တချို့ကမဝင်တင်ဘူးကျွန်တော်မြင်ရတော့ဟိုနှစ်နီးလုံးပြရမှတ်မယ်ဆိုတော့ကျွန်တော်တို့အတိအကျပါမပြောလို့မရသေးပါဘူးအခုချိန်မှာဒီလူတွေနဲ့ဘယ်လိုဆုံးဖြတ်မလဲဟလာအဲ့ဒါကိုကျွန်တော်တို့ဆက်ဆောင်ကြည့်အောင်ပါဖြစ်တဲ့အတွက်ဟလာပါတီတွေချင်းချင်းတူတူကြားလည်းမရှိချဖို့လို့ကျွန်တော်ဆက်လုံးမယ်ထင်တယ
်ဟုတ်ကဲ့ဦးမြင့်ဆောင်ခင်ဗျညီကောင်းချုပ်အနေနဲ
့ဟုတ်ကဲ့ပါခင်ဗျဒီရင်းဒီပါ PR ဆိုတာအရေးကြီးပါတယ်အဲ့ဒီကောင်ဟာ PR ဟာနည်းတယ်များတယ်ဆိုကျွန်တော်တို့ကသတ်မှတ်လို့မရပါဘူးကျွန်တော်တို့ကဒီကလုံးကြီးရဲ့ကျော်ရုံကိုကျူးကြသွားစီအောင်လို့ကျွန်တော်တို့ကကော်ယူမြင်နေကျွန်တော်တို့ကတင်နေမှာပါပဲ။အော်တော့ဒီကောင်ကြီးကဘလော့ပြောင်းခံနိုင်ရှိမလဲ။အယူကအဲ့နေပြီလားဆိုတဲ့ဟာကအဲ့ဒါကမကြခင်မှာသိကြပါမယ်လို့ကျွန်တော်တို့ယူဆပါတယ်။ကျွန်တော်တို့က2008ဖွဲ့စည်းပုံကိုကျွန်တော်လက်မခံဘူး။အဲကျွန်တော်တို့2010ယူကော့ပုံကိုလက်မခံဘူး။အဲ့ဒါကိုမရရအောင်ကျွန်တော်တို့တိုက်ဖြစ်မယ်။ဒီရင်းမှာလည်းအင်အားတွေပေါ်လာအောင်လို့ကျွန်တော်တို့ကြိုးစားမယ်။ဒီကလောက်ကြီးရဲ့ကျော်ရုံကဒီကော်ယူမြင်ကြောင့်ကိုအဲကျိုးကျိုးကြရမယ်လို့ကျွန်တော်တို့အဲ့လိုပဲကြိုးစားပါတယ်ခင်ဗျ။အဲ့ဒါပြည်သူရဲ့အားလုံးပေါ်မူတည်ရလို့အဲကျွန်တော်တို့လူစားပါတယ
်။ဟုတ်ကဲ့
ပြည်သူပါတယ်ခင်ဗျ
။အခုကျွန်တော်တို့တင်ပြခဲ့ကြတဲ့ရှုမြင်သုံးသပ်ချက်တွေတိုင်းပဲဆွေးနွေးပွဲစကားဝိုင်းကိုညီကုန်းချောပါလိမ့်မယ်ခင်ဗျာ။အခုပါဝင်ဆွေးနွေးပေးခဲ့ကြတဲ့ NLD လွတ်မြောက်နယ်မြေအတွင်းမှဦးမြင့်စိုးဗမာတူရေခေါ်ယနေ့မြန်မာအင်တာနက်အွန်လိုင်းသတင်းစာကအဲဒီတော့ဦးမြင့်လှိုင်နောက်မြန်မာအရေးလေ့လာသူပုဂ္ဂိုလ်တွေဖြစ်ကြတဲ့ဒေါက်တာမင်းစောဦးနဲ့ဦးဝင်းမင်းတို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောကြရင
်အားလုံးညီညွတ်တင်ပါတယ်ခင်ဗျာည
ီညွတ်တင်ပါ
ညီကုန်းချုပ်ပါစေတောတာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေခင်ဗျာ